Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American တန်ကနေ2014ခုနှစ်ဇူလိုင်လ18ရက်တောက်ကြနေနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းတိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာနနက်ခင်းပါခင်ဗျာ။ကျွန်တော်ဆံမိုးဝီပါ။အခုနံနက်မှာကြားရမယ့်ထူးခြားတဲ့သတင်းတွေထဲမှာဆိုလို့ရှိရင်မလေးရှားလေကြောင်းပိုင်ခီးတဲ့တွင်လေကြီးဟာယူကရိန်းနိုင်ငံအရှေ့ဘက်ကကောင်းကင်ယံမှာကြာသပတေးနေ့ကပောက်ကွဲပြီးတော့ပြစ်ကျသွားပါတယ်ဒီလေကြီးကိုမစ်ဆိုင်ဒုံးကျည်နဲ့ပြစ်ခတ်ခဲ့တာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောဆိုပါတယ်နောက်ပြီးတော့အစ္စရေးနိုင်ငံကဂါဇာကမ်းမြောင်ဒေသမှာမြေပြင်ထိုးစစ်တွေစတင်ပြီးတော့ဆင်နွှဲနေပါပြီဒီလိုသတင်းတွေနဲ့တူထူးခြားတဲ့တခြားနိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့တူကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းစီစဉ်အပြီးမှလည်းဒီပြတ်ကျခဲ့တဲ့မလေးရှားခီးတဲ့တင်လေရင်နဲ့ပတ်သက်လို့အသေးစိတ်တင်ပြဖို့ရှိပါတယ
် Very few precautions are taken in war zones what happens with war zones is the people who take the precautions at the airline
ဒီတခြားတော်ဝင်လေတက်ကလေရင်မူဟောင်းတူပြောသွားတာပါအပြည့်စုံကိုစောင့်မျှော်နားဆင်ကြပါရှင်တခါဒီနှစ်အာဇာနည်နေ့အခမ်းအနားလှုပ်ရှားမှုစီစဉ်တွေကိုအာဏာပိုင်တွေဘက်ကကန့်သက်ပိတ်ပင်လိုက်တဲ့အပေါ်မှာဒီမိုကရေစီဥဆောင်လှုပ်ရှားသူတွေကဝေဖန်လိုက်တဲ့အကြောင်းလဲကြားဖို့ရှိပါတယ်ဒါအပြင်ကျန်းမာရေးကဏ္ဍနဲ့အတူအပတ်စဉ်အစီအစဉ်တွေကိုတင်ပြပေးမှာပါအခုတော့နောက်ဆုံးရသတင်းတွေကိုဥဆက်မိုးဝေနဲ့ကိုရန်နိုင်တို့ကပြောပြမှာပါရှင်
မလေးရှားလေကြောင်းပိုင်ခီးတဲ့တင်လေရင်ကြီးဟာယူကရိန်းနိုင်ငံရဲ့အရှေ့ဘက်ကောင်းကင်ယံမှာကြာသပတေးနေ့ကပောက်ကွဲပြီးတော့ပစ်ကျသွားပါတယ်မတော်တဆဖြစ်ပြီးပစ်ကျသွားတာမဟုတ်ဘူးလို့အမေရိကန်သမ္မတဒီခါမှာခင်ဗျာအမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်ကပြောဆိုပါတယ်အဲ့ဒီလေရင်ကြီးဟာမစ်ဆိုင်ဒုံးကျည်ထိမှန်သွားခဲ့တာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောဆိုတဲ့အကြောင်း VOA ရဲ့ပင်တဂွန်စစ်ဌာနချုပ်သတင်းတော့ဂျက်ဖ်ဆီလ်ဒင်ကပြောဆိုပါတယ်ဒီမစ်ဆိုင်ကိုဘသူကပစ်လွှတ်လိုက်တယ်ယူကရိန်းနယ်နိမိတ်ထဲကလားဒါမှမဟုတ်ရင်ရုရှားနယ်နိမိတ်ထဲကလားဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့ဆိုပါတယ်။ခီးတဲ့နယ်လေယာဉ်မှူးတန်း295ယောက်တင်ဆောင်လာတဲ့ Boeing 777လေယာဉ်ကြီးဟာအမ်စတာဒမ်မြို့ကနေကွာလာလမ်ပူကိုပြန်တန်းလာတာဖြစ်ပါတယ်။လေယာဉ်ကြီးဟာယူကရိန်းနိုင်ငံရဲ့အရှေ့ပိုင်းဒွန်နက်စ်မြို့အနီးမှာပြတ်ကျသွားတာပါ။မျက်မြင်သက်သေရဲ့အဆိုအရလေယာဉ်ရဲ့ကိုယ်တဲ့အစိတ်ပိုင်းတွေနဲ့ပစ္စည်းအပိုင်းအစတွေကိုမီးလောင်ပင်ကြီးထဲမှာတွေ့မြင်နေရတယ်လို့ဆိုပါတယ်။အသက်ရှင်ကျန်ရည်သူမရှိဘူးလို့လည်းပြောဆိုပါရယ်ယူကရိန်းကတော့ဒီလေရင်ကိုခွဲထွက်ရေးတပုန်တွေကမြေပြင်ကနေဝေဟင်ကိုပစ်ခတ်တဲ့မစ်ဆိုင်နဲ့ပစ်ချတာဖြစ်တယ်လို့ဆွဆွဲပါရယ်တပုန်တွေကလည်းဒါဟာယူကရိန်းတိုက်လေရင်ကနေပစ်ချလိုက်တာလို့ပြောဆိုနေပါရယ်ကုလသမဂ္ဂဆိုင်ရာယူကရိန်းသံမကြီးကတော့အဲ့ဒီလေရင်ပစ်ချမှုမှာရုရှားစစ်တပ်ရဲ့ပါဝင်ပတ်သက်မှုရှိတယ်ဆိုတဲ့အထောက်အထားတွေကိုတောက်ကြနေမှာပြုလုပ်မဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်စည်းဝေးမှာတင်ပြမှာဖြစ်တယ်လို့ပြောဆိုပါရယ်ခင်ဗျာ
အစ္စရေးကဂါဇာကမ်းမြောင်ဒေသကိုမြေပြင်ကနေထိုးစစ်တွေစတင်ဆင်နွှဲလိုက်ပါပြီ။အစ္စရေးနဲ့ဟမားစ်စစ်သွေးကြော်တွေကြားဆယ်ရက်ကြာပြင်းထန်တိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်ပါလက်စတိုင်းတွေဘက်ကဒုံးကျည်နဲ့ပစ်ခတ်နေတာတွေကိုတားဆီးနိုင်ဖို့အတွက်ရည်ရွယ်ပြီးတော့လှုပ်ဆောင်လိုက်တာလို့ပြောပါရယ်။ဂါဇာကနေအစ္စရေးနိုင်ငံတဲကိုဥတီလာနေတဲ့အကြမ်းဖက်လိုင်ကောင်းတွေဖျက်ဆီးဖို့ရည်ရွယ်ချက်နဲ့ဒီစစ်စင်ရေးကိုကြာသပတေးနေ့နောက်ပိုင်းမှာစတင်ဖို့အစ္စရေးစစ်တပ်ကိုဝန်ကြီးချုပ်နတညာဦးကညွှန်ကြားခဲ့တာဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ယုံကပြောပါရယ်။ဒီစစ်စင်ရေးကအစ္စရေးနိုင်ငံသားတွေအတွက်ငြိမ်းချမ်းရေးကိုယူဆောင်ပေးဖို့နဲ့ဂါဇာကမ်းမြောင်ဒေသကိုထိန်းချုပ်ထားတဲ့ဟမတ်စ်အဖွဲ့ကိုအကြီးအကျယ်အထိနာစေဖို့ဖြစ်တယ်လို့ကြေညာချက်မှာပြောထားပါတယ်။ဂါဇာကမ်းမြောင်ဒေသရဲ့မြောက်ဘက်ပိုင်းမှာရှိတဲ့ဂါဇာမြို့ကိုလျှက်စစ်တပ်အားလိုင်းတွေပင်းနေတာကိုကြာသပတေးနေ့နောက်ပိုင်းကဖျက်တောက်လိုက်ပြီလို့သတင်းတွေကဖော်ပြပါတယ်။ဒီလိုထိုးစစ်ဆင်လိုက်တဲ့အတွက်စိုးရွားတဲ့အကျိုးဆက်တွေကိုရင်ဆိုင်ရမှာဖြစ်တယ်လို့လည်းဟမတ်စ်အဖွဲ့ကပြောပါတယ်။ပါလက်စတိုင်းရဲသားတွေထိခိုက်မှုရှိအောင်ကာကွယ်ဖို့အတွက်ပို့ပြီးလှုပ်ဆောင်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကအစ္စရေးကိုတိုက်တွန်းလိုက်ပြီးတော့ဒီပဋိပက္ခဟာပို့ပြီးတော့အချိန်မြင့်လာနေတယ်လို့လည်းပြောလိုက်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကိုတရှိုးလုပ်ငန်းတွေလှုပ်ဆောင်ဖို့အတွက်ကျူးဘားနိုင်ငံမှာဆိုဗီယက်ပြည်ထောင်စုခေတ်ကာလတုန်းကအသုံးပြုခဲ့တဲ့အခြေစိုက်စခန်းကိုပြန်ပြီးတော့ဖွင့်လှစ်မယ်ဆိုတဲ့မီဒီယာသတင်းတွေကိုရုရှားသမ္မတဗလဒီမီယာပူတင်ကညှင်းဆိုလိုက်ပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းရုရှားနဲ့ကျူးဘားနိုင်ငံတို့ကြားအဲ့ဒီလိုဖွင့်လှစ်မှုဖို့အတွက်သဘောတူညီမှုရခဲ့တယ်ဆိုပြီးတော့ရုရှားမီဒီယာတွေမှာဖော်ပြခဲ့ပြီးတဲ့နောက်ဟာဗာနာမြို့အနီးမှာရှိတဲ့ Lawrence ဆက်သွယ်မှုထောက်လှမ်းရေးစခန်းကိုပြန်ပြီးတော့အသုံးပြုဖို့အစီအစဉ်မရှိတဲ့အကြောင်း Mr. Putin ကကြာသပတေးနေ့မှာပြောဆိုလိုက်တာပါရုရှားအနေနဲ့အဲ့ဒီ လော်ဒက်စခန်းကိုမတုံးမင်းနဲ့ကာကွယ်ရေးနဲ့ဆိုင်တဲ့လုပ်ငန်းတွေကိုလုတ်ကင်နိုင်တဲ့အရည်အသွေးရှိပြီးသားဖြစ်တဲ့အကြောင်းမစ္စတာပူတင်ကပြောဆိုပါတယ်။ဒီသဘောတူညီချက်ကိစ္စနဲ့ပတ်သက်ပြီးတော့ဘာမှတရားဝင်ကြေညာတာမျိုးမရှိတဲ့အတွက်အဲ့ဒီကိစ္စပေါ်ဘာမှတ်ချက်မှပေးစရာမရှိပါဘူးလို့အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနရဲ့ပြောခွင့်ရသူအမျိုးသမီးကပြောပါတယ်။ကျူဘာအမေရိကန်လူမျိုးလည်းဖြစ်ကျူဘာခေါင်းဆောင်ပိုင်းအပေါ်ပြစ်တင်ဝေဖန်သူလည်းဖြစ်တဲ့ကွန်ကရစ်လွှတ်တော်အမတ်မာရီယိုဒစ်ဘောလက်ကတော့ဒီလိုထောက်လိုင်းစခန်းပြန်ဖွင့်လင့်မယ်ဆိုတဲ့လောက်ရဟာကက်စထရိုအစိုးရကအမေရိကန်ပေါ်မလိုမုန်းတိမှုတွေရှိနေတယ်ဆိုတာကိုပြတ်တလိုက်တယ်လို့ဖြစ်လိမ့်မယ်လို့ VOA ကပြောဆိုပါရခင်ဗျာ
အာဖရိကတိုက်မြောက်ပိုင်းကနေမြေတဲပင်လယ်ကိုဆက်လီတွေနဲ့ဖျက်ပြီးကူးလာကြတဲ့ဒုက္ခသည်1400ထက်မနည်းကိုလွန်ခဲ့တဲ့24နှစ်အတွင်းမှာကြားပြတ်တားဆီးနိုင်ခဲ့တယ်လို့အီတလီရေတပ်ကပြောပါရယ်အဲ့ဒုက္ခသည်တွေဟာဥရောပမှာခိုလုံခွင့်ရဖို့တောင်းခံနေတာဖြစ်ပြီးတော့ဒုက္ခသည်အရေးအတွက်ဟာတိုးပြီးတော့လာနေပါတယ်ဒီနေ့အတွင်းအခုချိန်ထိရွှေပြောင်းနေထိုင်သူ6000လောက်ကိုအီတလီရေတပ်ကကယ်တင်နိုင်ခဲ့ပါတယ်2013တုန်းကတော့42000လောက်ပဲရှိတာကြောင့်ဒါဟာအရင်နှစ်ကထက်တော့ပိုပြီးတော့များပါတယ်ဆက်လီအများစုကလီဗျားနိုင်ငံထရီပိုလီမြို့ကနေလာကြတာဖြစ်ပါတယ်ဒါပေမဲ့ဒုက္ခသည်တွေကတော့အာဖရိကမြောက်ပိုင်းမှာလူခွင့်ချိုးဖောက်မှုတွေဖြစ်နေတဲ့အရီထရီးယားနိုင်ငံနဲ့အရှေ့လယ်ပိုင်းမှာပဋိပက္ခတွေဖြစ်နေတဲ့ဆီးရီးယားနိုင်ငံတွေကဖြစ်ကြပါတယ်အခုနှစ်အကုန်မှာအာဖရိကမြောက်ပိုင်းကနေအီတလီနိုင်ငံကမ်းခြေတွေကိုရောက်လာကြတဲ့ဒုက္ခသည်အရေးအတွက်ဟာတသိန်းကျော်သွားလိမ့်မယ်လို့အီတလီနိုင်ငံကခန့်မှန်းနေပါတယ်ခင်ဗျာ
ယူအမေရိကန်တန်မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဝအမေရိကန်တန်မြန်မာပိုင်းအစီအစဉ်ကတောက်ကြနေနနခင်းနိုင်ငံတကာသတင်းတွေကိုဆက်လက်ပြီးတော့ကြေညာနေပါတယ်တရုတ်အစိုးရကအငင်းပွားဝယ်ဖြစ်နေတဲ့တောင်တရုတ်ပင်လယ်အတွင်းကရေနံတူးစင်ကိုပြန်လဲပြီးတော့ရွှေ့ပြောင်းလိုက်တာဟာရီရှေဘျူဟာရဲ့အစိတ်ပိုင်းတစ်ခုဖြစ်တယ်လို့တရုတ်ပညာရှင်တွေကပြောဆိုပါတယ်တရုတ်နိုင်ငံကအခုလိုရေနံတူးစင်တွားရောက်ထားရှိတာဟာတမင်တကာရန်စတဲ့လုပ်ရဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုခဲ့ပြီးအခုလိုပြန်လည်ပြီးတော့ရွှေ့ပြောင်းလိုက်တဲ့အပေါ်ကြိုဆိုလိုက်ပါရယ်အမေရိကန်ပြည်ထောင်စုကတော့ရေပိုင်တဲ့အငင်းပွားမှုကိစ္စမှာဘယ်ဘက်ကိုမှလိုက်မှာမဟုတ်ဘူးလို့လည်းပြောပါရယ်အမေရိကန်သမ္မတမစ္စတာဘရက်အိုဘားမားနဲ့တရုတ်သမ္မတမစ္စတာရှီဂျင်ပင်တို့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုခဲ့ကြပြီးတဲ့နောက်တည့်ရက်မှာအခုလိုရေနံတူးစင်တင်ဆောင်လာတဲ့တင်မော့ကိုတရုတ်ဘက်ကပြန်လည်ပြီးတော့ရွှေ့ပြောင်းလိုက်တာဖြစ်ပါရယ်ဒီမတိုင်ခင်ရေပိုင်အတွင်းကလည်းတရုတ်နဲ့အမေရိကန်ထိပ်တန်းအရာရှိတွေဟာဘီဂျင်းမြို့မှာနှစ်ပတ်လည်စီးပွားရေးဆွေးနွေးပွဲတစ်ခုကျင်းပခဲ့ကြပါတယ်တရုတ်နိုင်ငံအတွက်တော့အခုလို့ရဟာတောင်တရုတ်ပင်လယ်ကိုပေးအပ်ဖို့အမေရိကန်ရဲ့တောင်းဆိုချက်ကိုသဘောတူလက်ရတာနဲ့အတူတူပဲလို့ပညာရှင်တဦးဖြစ်တဲ့ဇန်ဟောက်လီယန်ကအွန်လိုင်းပေါ်မှာရေးသားခဲ့ပြီးတော့တရုတ်လူမှုကွန်ရက်တွေမှာတော်တော်များများကလည်းအလားတူရေးသားကြတာကိုတွေ့ရပါတယ်
တောင်ကိုရီးယားနိုင်ငံမှာအခုနှစ်အကုန်ပိုင်းကျရင်ကျင်းပမယ်အာရှအကစားပြိုင်ပွဲမှာမြောက်ကိုရီးယားနိုင်ငံပါဝင်ရေးနဲ့ပတ်သက်ပြီးတော့တောင်နဲ့မြောက်ကိုရီးယားနိုင်ငံခြားသာရင်းတွေကဆွေးနွေးခဲ့ကြပါတယ်။နယ်စပ်မြို့ပမ်ပွန်ဂျိုမှာပြုလုပ်မဲ့ဆွေးနွေးပွဲမတိုင်ခင်မှာတော့မြောက်ကိုရီးယားအိုလံပစ်ကော်မတီဥက္ကဋ္ဌဆွန်ကွမ်ဟိုကဒီဆွေးနွေးပွဲကိုအကောင်းဘက်ကရှုမြင်ထားတယ်လို့ပြောပါတယ်။တနင်္လာကျော်ကြာခဲ့တဲ့အလုပ်သဘောဆွေးနွေးပွဲမှာအဓိကထားဆွေးနွေးခဲ့တာကတော့မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ထောက်ပံ့ပို့ဆောင်ရေးကိစ္စကိုအဓိကထားဆွေးနွေးခဲ့ကြတာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံကတော့အာကစားသမား150နဲ့အကအဖွဲ့ဆေလွတ်ဖို့ပြင်ဆင်ထားပါတယ်။အာကစားပြိုင်ပွဲကိုတော့တောင်ကိုရီးယားနိုင်ငံအင်ချုံမှာစက်တင်ဘာလနောက်ပိုင်းကနေအောက်တိုဘာလအစောပိုင်းထိကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
။အင်ဒိုနီးရှားနိုင်ငံကရွေးကောက်ပွဲမှာမဲယုံတော်တော်များများမှာမတမာမှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေထွက်လာပြီးတဲ့နောက်တာဝန်ရှိသူတွေကစုံစမ်းစစ်ဆေးမှုတွေပြုလုပ်နေတယ်လို့မဲတွေကလည်းပြန်ပေးခန့်ခဲ့ကြပါတယ်။ဆိုလိုမျိုးအနီးမှာရှိတဲ့ဆူကိုဟာဂျိုမှာကြာတာပရင်းတွေကယာနဲ့ချီတဲ့မဲဆန္ဒရှင်တွေထွက်ရောက်ပြီးတော့မဲပေးခဲ့ကြပါတယ်။ဒေတာဆိုင်ရာရွေးကောက်ပွဲကော်မရှင်ရဲ့အကြီးအကဲကသူ့အဖွဲ့အနေနဲ့မဲယုံမှာမဲမတမာမှုတွေပြုလုပ်နေတဲ့အထောက်အထားတွေကို YouTube Internet ပေါ်မှာတွေ့ခဲ့ရတယ်လို့ပြောဆိုပါတယ်။အလဲဂျာဘာခရိုင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဖြစ်တဲ့ဂျိုကိုပန်နိုဘိုကမဲမတမာမှုတွေဖြစ်ခဲ့တဲ့မဲယုံတွေကတာဝန်ရှိသူတွေကိုအလုတ်ထုတ်ပြစ်လိုက်တယ်လို့လည်းပြောဆိုပါတယ်ခင်ဗျာ။
အာဖဂန်သမ္မတရွေးကောက်ပွဲမှာဘသူနိုင်နေဆိုတာကိုဖြေရှင်းနိုင်ဖို့အတွက်ဂျွန်လာဆယ်လီယန်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာပေးခဲ့တဲ့မဲတွေကိုစစ်ဆေးတာတွေစတင်လိုက်ပြီးဖြစ်ပါတယ်။အာဖဂန်ရွေးကောက်ပွဲဒုတိယအကြော့မှာမဲပေးခဲ့ကြတဲ့မဲရေသွက်၈သန်းကိုကပူးမြို့ကိုပို့ဆောင်လိုက်ပြီးတဲ့နောက်အဲ့ဒီမှာတရားဝင်စံသတ်မှတ်ချက်တွေနဲ့ညီမညီမဲခိုးတာတွေမဲမတမာမှုတွေရှိမရှိဆိုတာကိုစစ်ဆေးသွားမှာဖြစ်ပါတယ်။ ဒီကိစ္စဟာသတင်းပတ်အတော်ကြာအချိန်ယူရမှာဖြစ်တယ်လို့လည်းခန့်မှန်းနေကြပါတယ်။ပြည်နယ်မဲယုံတွေကနေမြို့တော်ကိုမဲပြားတွေပို့ဆောင်တဲ့ကိစ္စကိုနိုင်ငံတကာငြိမ်းချမ်းရေးတပ်ဖွဲ့ ISEF ကကြီးကြပ်သွားမှာဖြစ်ပြီးတော့တမရလောင်းတွေရဲ့ကိုယ်စားလှယ်တွေမီဒီယာတွေပြည်တွင်းနဲ့နိုင်ငံတကာကလေ့လာသူတွေမဲတွေစီစစ်တာကိုစောင့်ကြည့်သွားကြမှာဖြစ်ပါတယ်။ကုလသမဂ္ဂကအပြည့်အဝကြီးကြပ်ဆောင်ရွက်နေတဲ့မဲစစ်ဆေးရေးတွက်နေတာကိုပြိုင်ဘက်အဗ်ဒူလာရောအက်ရက်ဂါနီနှစ်ယောက်စလုံးကသဘောတူကြပြီးထွက်ပေါ်လာတဲ့ရလဒ်တိုင်းလက်ခံသွားမယ်လို့ပြောလိုက်ပါတယ်ခင်ဗျာ
တောက်ကြနေနေတဲ့ခင်သတင်းအစီအစဉ်ကိုဦးဆက်မိုးဝီနဲ့ကိုရင်နိုင်တို့ကတင်ပြခဲ့တာပါရှင်အခုတော့ကမ္ဘာသတင်းမှာထိတ်တန့်ရောက်နေတဲ့မလေးရှားခီးတယ်လီယင်ကြီးမနေ့ကပြတ်ကျခဲ့တဲ့အကြောင်းအသေးစိတ်ကိုပြောပြမှာပါခီးတယ်နဲ့လီယင်ဝန်ထမ်း295ယောက်တင်ဆောင်လာတဲ့မလေးရှားလေကြောင်းလိုင်းပိုင်လီယင်ဟာယူကရိန်းနိုင်ငံအရှေ့ပိုင်းမှာပြတ်ကျသွားခဲ့ပါတယ်အဲ့ဒီလီယင်ကိုမြေပြင်ကနေပြစ်ချခံလိုက်ရတာဖြစ်ကြောင်းယူကရိန်းအရာရှိတွေကပြောနေတယ်လို့ VOA သတင်းတောက် Albert Singh ကလန်ဒန်မြို့ကနေသတင်းပေးပို့ထားပါတယ်ကိုဇော်ဝင်းလိုက်ရဲ့အပြည့်အစုံကိုပြောပြပါအောင်ရှင်
ယူကရိန်းနိုင်ငံအရှေ့ပိုင်းကရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေနဲ့ယူကရိန်းအစိုးရတပ်ဖွဲ့အကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပေါ်နေတဲ့ဒေသမှာအဲ့ဒီ Boring 989လေယာဉ်ပျက်ကျသွားခဲ့တာဖြစ်ပါတယ်။လေယာဉ်ပျက်ကျမှုဟာသူတို့နဲ့မသက်ဆိုင်ကြောင်းနှစ်ဖက်စလုံးကတော့ညှင်းဆုံနေကြပါတယ်။ဒီမလေးရှားလေကြောင်းပိုင်လေယာဉ်ဟာယူကရိန်းနိုင်ငံအရှေ့ပိုင်းချင်ဇေမြို့အနီးမှာဂျာတာပရင်းတွေကပျက်ကျသွားခဲ့တာဖြစ်ပါတယ်။မီးလောင်ကျွမ်းနေတဲ့ကွင်းပြင်ထဲမှာခီးတဲ့တွေရဲ့ခန္ဓာကိုယ်အပိုင်းအစတွေနဲ့လေယာဉ်ပျက်အစိအပိုင်းတွေပြန့်ကျဲနေတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။လေမော်ပါသွားသူစုစုပေါင်း295ယောက်ဟာလည်းအသက်ရှင်ကျန်ရင်းမဲ့အလားအလာမရှိဘူးလို့ဆိုပါတယ်။အပျော်ရမှတ်တမ်းတည်သူတဦးရိုက်ကူးထားတဲ့ဗီဒီယိုကိုရုရှားရုပ်မြင်သံကြားသတင်းတွေမှာပြသနေတာမှာတော့လေရင်ပြက်ကျသွားတဲ့နေရာကမီဂိုလုံကြီးတက်လာတာနဲ့လေရင်ပြက်အပိုင်းအစတွေပါဝင်ပါတယ်။ရုရှားသတင်းဌာနတစ်ခုရဲ့အင်တာနက်ဝက်ဘ်ဆိုက်မှာဖော်ပြထားတဲ့ဓာတ်ပုံတွေထဲမှာလည်းကွင်းမြင်ထဲမှာတည်ဆုံနေတဲ့ခီးတဲ့တွေလေရင်ပြက်အပိုင်းအစတွေနဲ့မလေးရှားလေကြောင်းလိုင်းအမှတ်တံဆိပ်ပါတဲ့လေရင်တောင်ပိုင်းရဲ့ပုံတွေပါဝင်ပါတယ်။နယ်သာလန်နိုင်ငံအမ်စတာဒမ်မြို့ကနေမလေးရှားနိုင်ငံကွာလာလမ်ပူမြို့ကိုပြန်တန်းလာတဲ့မလေးရှားလေကြောင်းလိုင်း MH17 ဟာယူကရိန်းနယ်မြေပေါ်အရောက်မှာအဆက်အသွယ်ပြတ်တောက်သွားတယ်လို့မလေးရှားလေကြောင်းလိုင်းတာဝန်ရှိသူတွေကပြောပါတယ်။အစောပိုင်းကထွက်လာတဲ့သတင်းတွေအရလေရင်ဟာပေပေါင်းတောင်းနဲ့ချီအမြင့်မှာပြန်တန်းနေတယ်လို့ဖော်ပြထားတဲ့အတွက်အဲ့ဒီလောက်အမြင့်ကိုအစစ်မြစ်မြေပြင်ကဝဟင်းပြစ်ဒုံးကြီးဒါမှမဟုတ်ရင်လည်းတိုက်လေရင်ကပြစ်ချမှသာရနိုင်တယ်လို့ဆိုပါတယ်။လေရင်ကိုဆိုဗီယက်ခေတ်ကရှိခဲ့တဲ့ဘုတ်ဒုံးကြီးအမျိုးအစားနဲ့ပြစ်ချလိုက်တာဖြစ်ကြောင်းယူကရိန်းအစိုးရအကြံပေးအရာရှိက Facebook လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းကခွဲထွက်ရေးတပုံတပ်ဖွဲ့တွေကိုရုရှားအစိုးရကအဲ့ဒီဒုံးကြီးတွေထောက်ပံ့ပေးခဲ့သလားဆိုတာတော့အတိအကျမသိရသေးပါဘူး။ဒါပေမဲ့အဲ့ဒီဘုတ်ဒုံးကြီးဒါမှမဟုတ်အဲ့ဒီဒုံးကြီးနဲ့တူတဲ့တခြားဒုံးကြီးတွေအဲ့ဒီဒေသမှာဂျာတာပရင်းနဲ့အစောပိုင်းကတွေ့ခဲ့တယ်လို့ AP သတင်းဌာနကပြောပါတယ်။ဒီတော့တွင်ယူကရိန်းစစ်တပ်ပိုင်းလေရင်နှဆင်းကိုဗိုလ်ထုနေကတပုံတပ်ဖွဲ့တွေကပစ်ချခဲ့တယ်လို့ယူကရိန်းအစိုးရကပြောပါတယ်။ဒါအပြင်ဂျက်တိုက်လေရင်ဒဇင်းကိုလည်းရုရှားစစ်တပ်ကဗိုလ်ထုနေမှာပဲပစ်ချခဲ့သေးတယ်လို့ယူကရိန်းကပြောပါတယ်။နောက်ထပ်ယူကရိန်းစစ်တပ်လေရင်ဒဇင်းကိုလည်းတင်းလာနေကရုရှားပိုင်းနဲ့အတွင်းကနေပစ်ချခဲ့တယ်လို့ယူကရိန်းကပြောပါတယ်။စစ်ဖြစ်နေတဲ့အုပ်စုတွေအနေနဲ့ပုံမှန်အဖြစ်တော့အရသာလေရင်ဟုတ်မဟုတ်ဆိုတဲ့အပေါ်ဂယူဆိုင်အလေးပေးလို့မရှိဘူးလို့ဗြိတိရှတော်ဝင်လေတပ်ကလေရင်မူဟောင်းဒေးဗစ်လမော့ကပြောပါတယ
် Very few precautions are taken in war zones. What happens with war zones is the people who take the precautions of the airlines.
စစ်ဖြစ်နေတဲ့ဒေသမှာလေရင်ကိုပြစ်မချခင်လေရင်ကိုပြစ်ချတဲ့မတင်ဆိုပြီးတော့ကြိုတင်စစ်ဆေးမှုသိမ့်မရှိဘူးစစ်ဖြစ်နေတဲ့ဒေသမှာဆိုရင်အရသာလေရင်တွေဘက်ကပဲတိထားပြီးတော့ပြန်တန်းရတာပဲရှိပါတယ်ပုံမှန်အဖြစ်တော့အဲ့ဒီဒေတာပေါ်မှာပြန်တန်းလို့မရှိပါဘူးဒါပေမဲ့ဒီနေရာကိုအခုချိန်ထိစစ်ဖြစ်နေတဲ့ဒေတာအဖြစ်သတ်မှတ်ထားခြင်းမရှိသေးဘူးဖြစ်နေပါတယ
်မလေးရှားလေရင်ပြတ်ကျသွားပြီးနိုင်ပိုင်းအတွင်းမှာပဲယူကရိန်းလေကြောင်းပိုင်နဲ့ကိုရှောင်ပြီးပြန်တန်းကြမယ်အကြောင်းတခြားလေကြောင်းလိုင်းတွေကလည်းကြေညာချက်တွေထုတ်ပြန်လာကြပါတယ်အရက်ဖက်လေရင်ကိုမောင်းနေတဲ့လေရင်မှုအနေနဲ့လေရင်အတိုက်ခံနိုင်ရခြင်းရှိမရှိဆိုတဲ့သတိပေးချက်မျိုးကြိုတင်ရရှိခြင်းမရှိဘူးလို့ဒေးဗစ်လမော့ကပြောပါတယ်ဥပမာအားဖြင့်2000ခုနှစ်အတွင်းစီးရဲလက်ကျင့်နေတဲ့အချိန်အတွင်းမှာပဲရုရှားလေကြောင်းလိုင်းပိုင်လေရင်ဒဇင်းကိုယူကရိန်းဘက်ကမတော်တဆပစ်ချခဲ့ဘူးတယ်လို့သူကပြောပါတယ်အခုမလေးရှားလေကြောင်းလိုင်းပစ်ချခံရတာအပြင်အရက်ဖက်ခီးတဲ့တင်လေရင်တွေ3ချိန်ပစ်ချခံခဲ့ရဘူးပါတယ်ဆိုဗီယက်ပြည်ထောင်စုလေကြောင်းပိုင်နဲ့ထဲရောက်သွားခဲ့တဲ့တောင်ကိုရီးယားခီးတဲ့တင်လေရင်ကို1988ခုနှစ်1983ခုနှစ်တွေမှာပစ်ချခံခဲ့ရဘူးပါတယ်အမေရိကန်ရေတပ်ကလည်းအီရန်ခီးတဲ့တင်လေရင်ဒဇင်းကို1988ခုနှစ်မှာမတော်တဆပစ်ချခဲ့ဘူးပါတယ်။ အခုမလေးရှားလေရင်ပြတ်ကျသွားကြတာဟာလွန်ခဲ့တဲ့လေးလလတုန်းကကွာလာလမ်ပူကနေတရုတ်နိုင်ငံဘေကျင်းမြို့အသွားအိန္ဒိယသမုတ်တရားအတွင်ပြတ်ကျပျောက်ဆုံးသွားပြီးမှမလေးရှားလေကြောင်းလိုင်းအနေနဲ့အခုလိုကြမာစိုးနဲ့ထပ်မံကြုံတွေ့ရပြန်တာဖြစ်ပါတယ်။အခုနောက်ဆုံးရရှိထားတဲ့သတင်းတွေအရကတော့လေရင်ပြတ်ကျမှုမှာရုရှားစစ်တပ်ရဲ့ပါဝင်ပတ်သက်မှုရှိတယ်ဆိုတဲ့သက်သေအထောက်အထားတွေကိုဗြိတိန်ကဥဆောင်ခေါ်ယူထားတဲ့တောက်ချာနေမှာပြုလုပ်မဲ့လုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးအတွင်တင်ပြသွားမယ်လို့ကုလသမဂ္ဂဆိုင်ရာယူကရိန်းသံအမတ်ကြီးယူရီဆာဂျီယက်ဖ်ကပြောပါတယ်ခင်ဗျာ
။ကုဆော်ဝင်းလိုင်ကအကြောင်းစုံကိုပြောပြသွားတာပါ။ဒီမလေးရှားခီးတဲ့တင်လေရင်ပြက်ကြတဲ့ဒီအပိုင်းစသတင်းဓာတ်ပုံတွေကိုတော့ကျမတို့ VOE မြန်မာပိုင်းရဲ့ website မှာကြည့်ရှုနိုင်ပါတယ်။လိပ်စာက burmese.voanews.com ဖြစ်ပါရဲ့ရှင်။အခုဆက်လက်ပြီးတော့ Nigeria နိုင်ငံကသတင်းလွှာတပုတ်ကိုပြောပြမှာပါ။ Nigeria နိုင်ငံပြည်နယ်တစ်ခုမှာလွှတ်တော်အမတ်တွေကပြည်နယ်အုပ်ချုပ်ရေးမှုကိုကြားနာစစ်ဆေးမှုတွေလုပ်ပြီးအရေးယူအပြစ်ပေးခဲ့ပြီးတဲ့နောက်ရက်ပိုင်းအကြာမှာပဲ Nigeria အလဲပိုင်းပြည်နယ်တစ်ခုကလွှတ်တော်အမတ်တွေကလည်းသူတို့ရဲ့ပြည်နယ်အုပ်ချုပ်ရေးမှုကိုအရေးယူအပြစ်ပေးတာတွေလုပ်သွားမယ်လို့ကြုံဝါလိုက်ပါတယ်။လွှတ်တော်အမတ်တွေကတော့သူတို့ဟာအာဂရီလိုက်စားမှုတွေကိုဒီတိုက်ဖြတ်နေတယ်လို့ပြောနေပေမဲ့အခုလောက်တာဟာရှင်းနှစ်ကျင်းပမဲ့သမရရွေးကောက်ပွဲအတွက်မတိုင်ခင်မှာနိုင်ငံရေးကစားတဲ့အနေနဲ့လောက်တာမျိုးလို့ Nigeria နိုင်ငံသားအတော်များများကမှတ်ယူနေကြပါတယ်။ဒီအဘူဂျာမြို့ကနေ Heather Murdock သတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြမှာပါရှင်
။ Nigeria နိုင်ငံအာရမဝါပြည်နယ်လွှတ်တော်အမတ်တွေကပြည်နယ်အုပ်ချုပ်ရေးမှုမူတာလာညာကိုဒေါ်လာတန်ပေါင်းများစွာခိုးယူတယ်လို့ဆွဆွဲပြီးတင်းလာနေကအေးအေးယူအပြစ်ပေးလိုက်ပါတယ်။အဲ့ဒီကတချို့ငွေတွေဟာအစိုးရဝန်ထမ်းတွေစီကနေတိုက်ရိုက်ယူထားတာဖြစ်ပါတယ်။ဗိုလ်ထုနယ်မှာတော့ Nasarawa ပြည်နယ်လွှတ်တော်ကလည်းပြည်နယ်အုပ်ချုပ်ရေးမှုတန်ကိုအယ်မကူရာကိုဒေါ်လာတန်ပေါင်းများစွာခိုးယူတယ်လို့ဆွဆွဲပြီးအရေးယူအပြစ်ပေးတာတွေလုပ်ဖို့အတွက်စပြီးပြန်လုပ်သွားမယ်ဆိုပြီးတော့ကြုံဝါလိုက်ပါတယ်။ပြည်နယ်အုပ်ချုပ်ရေးမှုတွေဟာနိုင်ငံရဲ့အချမ်းသာဆုံးအခွင့်အူးကံလူတန်းစားဖြစ်လာနေတဲ့အချိန်မှာနိုင်ဂျီးရီးယားနိုင်ငံတဝမ်းပြည်နယ်အဆင့်အဂရီလိုက်စားမှုတွေကတာမန်လူတန်းစားတွေကိုဆင်းရဲမွဲတေစေတယ်လို့နိုင်ဂျီးရီးယားနိုင်ငံရဲ့အကြံပေး Onek Poma OV ကပြောပါတယ
်။ They are corrupt. They embezzle the money of the state here and there. You can't even see new employment.
ဒီလိုကအဂရီလိုက်စားကြတယ်။သူတို့တွေဟာနိုင်ငံတော်ရဲ့ပတ်စံတွေကိုနေရာတိုင်းမှာအလွဲသုံးစားလုပ်နေကြပါတယ်။အလုတ်ကိုင်းတစ်တွေခမရတို့မတွေ့နိုင်ဘူးပြီးတော့ပြည်နယ်အတွင်းမှာလုပ်နေတာကိုလည်းမတွေ့ရဘူး။ဆိုတော့အဲ့ဒီပတ်စံတွေနဲ့သူတို့ဘာတွေလုပ်နေကြသလဲ
။ကမ္ဘာတော်အဂရီလိုက်စားမှုတွေကိုစောင့်ကြည့်နေတဲ့ Transparency International အဖွဲ့ကတော့နိုင်ဂျီးရီးယားနိုင်ငံဟာကမ္ဘာမှာအဂရီလိုက်စားမှုအများဆုံးနိုင်ငံတွေထဲမှာအဆင့်33မှာရှိတယ်ဆိုပြီးတော့သတ်မှတ်ထားပါတယ်။အမေကူလိုအရေးယူအဖြစ်ပေးတာတွေဟာလူလူဘန္နာကိုကာကွယ်ဖို့နဲ့ဘလို့မှမသက်ဆိုင်ဘူးလို့နိုင်ဂျီးရီးယားနိုင်ငံသားအတော်များများကတော့တန်ရရှိနေကြပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာတော့ပြည်နယ်အုပ်ချုပ်ရေးမှုတွေဟာသူတို့ရဲ့ပြည်နယ်ကသမရရွေးကောက်ပွဲတွေမှာအပြောင်းအလဲတွေဖြစ်အောင်ခြေလှယ်နိုင်တဲ့အရေးပါတဲ့အဓိကအာဏာရှိတဲ့လူတွေလို့သတ်မှတ်ခံထားကြတာဖြစ်ပါတယ်။ညာကိုနဲ့အယ်မကူရာနှစ်ယောက်စလုံးဟာအတိုက်ခံ All Progressive Congress Party ဝင်တွေဖြစ်ကြပြီးတော့အနာရပြည်သူဒီမိုကရက်တစ်ပါတီဦးဆောင်တဲ့ပြည်နယ်လွှတ်တော်ကနေဖယ်ရှားခံလိုက်ရတဲ့သူတွေဖြစ်ပါတယ်။သမရရွေးကောက်ပွဲမဲဆွယ်စည်းရုံးရေးတွေလာမယ့်နိုဝင်ဘာလမှာစတင်တော့မှာဖြစ်တာနဲ့အတူအနာရပါတီဟာရွေးကောက်ပွဲရလဒ်ကိုလိုသလိုလုပ်နိုင်ဖို့ကြိုးပမ်းတဲ့အနေနဲ့ပြည်နယ်အုပ်ချုပ်ရေးမှုတွေကိုဖျောက်ချနေတာဖြစ်တယ်လို့အတိုက်ခံတွေဘက်ကပြောလိုက်ပါတယ်။ရလဒ်ကနေဖျောက်ချခံလိုက်ရတဲ့အာရမဝါပြည်နယ်အုပ်ချုပ်ရေးမှုဟာပြမှုကျူးလွန်တယ်လို့စွပ်စွဲခံရတဲ့အချိန်မှာသူဟာအာဏာရပါတီဝင်တယောက်ဖြစ်တာကြောင့်အခုလိုအချိန်ကြာမှအရေးယူအပြစ်ပေးတာကိုမယုံနိုင်လောက်အောင်ဖြစ်မိတယ်လို့နိုင်ဂျာမြို့ဝကျွန်းပေါ်ဒေသမှာရှိတဲ့ရေနံလုပ်ငန်းရှင်အဟီကီအိုကီကပြောပါတယ
် It is clear that it is politically motivated because let us be honest
မင်းကရေးရလို့တဲ့ဆိုတာရှင်းပါတယ်အယူအသားဆုံးပြောရမယ်ဆိုရင်အဲ့ဒီလိုစွပ်စွဲပြောဆိုနေတာတချို့ကိုကျွန်တော်တွေ့ပါတယ်သူအဲ့အရာတွေကိုလှုပ်တဲ့အချိန်ကအာဏာရပါတီမှာနာမည်ကောင်းရနေတဲ့အချိန်တုန်းကပါ
နိုင်ဂျီးရီးယားနိုင်ငံပြည်နယ်အုပ်ချုပ်ရေးမှုတဝက်ကျော်ကျော်လောက်ဟာအာဏာရပါတီကဖြစ်ပါတယ်အဲ့ဒီအာဏာရပါတီဟာလည်းနိုင်ဂျီးရီးယားနိုင်ငံမှာ1996ခုနှစ်ဒီမိုကရေစီအသွင်ကူးပြောင်းလာကြတဲ့ကအာဏာရလာခဲ့တာလည်းဖြစ်ပါတယ်အတိုက်ခံပါတီတွေဟာလာမယ့်2015သမရရွေးကောက်ပွဲမှာပြန်အရွေးခံမှုမျှော်မှန်းထားတဲ့သမရ Goodluck Jonathan ကိုစိန်ခေါ်နိုင်ဖို့အတွက်ပြီးခဲ့တဲ့နှစ်မှာ All Progressive Congress Party ကိုဖွဲ့စည်းဖို့ပေါင်းစည်းခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ကိုရရနိုင်ပါရှင်။မနေ့ပြန်ဇူလိုင်လ19ရက်နေ့မှာကြာရောက်မဲ့68ကြိမ်မြောက်အာဇာနီနေ့မှာနိုင်ငံတော်ဝန်ဂုံပြုမဲ့အစီအစဉ်တွေကိုဒေတာဆိုင်ရာ အုပ်ချုပ်ရေးအာဏာပိုင်တွေကပိတ်ပင်တားဆီးနေတာမျိုးတွေဆက်ပြီးတော့မရှိသင့်တော့ဘူးလို့မြန်မာဒီမိုကရေစီရေးဦးဆောင်လှုပ်ရှားနေသူတွေက VOA ကိုပြောပါတယ်။အာဇာနည်နေ့မှာဟွန်းတန်အရှိကြီးတီးတဲ့ကားတွေကိုလိုင်စင်သိမ်းမယ်ဆိုတဲ့ရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်တွေ၊နယ်မြို့တွေမှာရှိတဲ့ဗိုလ်ချုပ်ကြေးရုံးနဲ့ကြောက်တိုင်တွေမှာအလေးပြုခွင့်မရှိဘူးဆိုတဲ့ကန့်သက်ချက်တွေကိုဒေသဆိုင်ရာအာဏာပိုင်တွေကအာဇာနည်နေ့မတိုင်ခင်မှာထုတ်ပြန်ထားတာပါ။ဒါ့အပြင်ဒီလွတ်လပ်ရေးဖခင်ဗိုလ်ချုပ်ဆန်အပါအဝင်အာဇာနည်ခေါင်းဆောင်ကြီး၉ဦးကြာဆုံးခဲ့တဲ့အာဇာနည်နေ့မှာအောင်မေဘွယ်အခမ်းအနားမျိုးကိုတော့ပြည်သူ့လွှတ်တော်မှကျင်းပဖို့အစီအစဉ်မရှိဘူးလို့နေပြည်တော်ဥတ္တရတီရီရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမင်းသူကပြောပါတယ်
။ဒီလွှတ်တော်မှာတော့တိရအစီအစဉ်ကျွန်တော်တို့ခုချိန်ပြည်သူ့လွှတ်တော်မှာမကြားသေးဘူး။နေပြည်တော်မှာကြားတော့ကျွန်တော်တို့ဒီနေပြည်တော်ကောင်စီကနေမှချီးမွေးပြီးမှဒီအာဇာနည်နေ့ဆွံ့ကြွေးခမ်းနားဖို့အာဇာနည်ခေါင်းဆောင်မျိုးကဒီမှာဆွံ့ကြွေးခမ်းနားဖို့တော့အမျိုးသားဒီမိုကရေစီကိုဒီဒီဘောခရိုင်နေနေဝင်ဒီကောင်စီနဲ့မိလက်ပြောလို့ရပါတယ်။အဲ့ဒါကိုပဲတည်တံဖိတ်တယ်။နောက်တက်ဆိုင်ရမြို့နယ်ရှင်းမြို့နယ်မှာတော့ကျွန်တော်တရားတော့ကတော့အဲဥစားဖွဲ့တဲ့ပါတီတစ်ခုကအူးကြားစီဖိတ်ထားတာတော့ရှိပါတယ
်။ဒါပေမဲ့ဒီနှစ်အာဇာနည်နေ့အခမ်းအနားလှုပ်ရှားမှုတွေမှာအကန့်အသတ်တွေပိုးပြီးရှိလာတာတွေ့ရတယ်လို့ဦးမင်းသူကဆိုပါတယ
်။တက်ကြလှုပ်ရှားတဲ့ဟာတာကတော့တောင်သားမျိုးတွေအောက်ကျော်ဒီမျိုးစီရေးလှုပ်ရှားသူတွေအားဒီအာဇာနည်နေ့အာဇာနည်ခေါင်းဆောင်ညီများကြားဆုံတဲ့ကျန်တဲ့38မိနစ်မှာကဟွန်နံပေးတာတော့နော်ဥပစေတဲ့ဘောမျိုးပါလေအရင်ကလောက်ခဲ့တဲ့အနေနဲ့မျိုးထိမှန်နေနဲ့လောက်ခဲ့တာရှိခဲ့တယ်ပေါ့လေဒါပေမဲ့ဒီနှစ်ကိုကျတော့အဲ့ဒီကိစ္စနဲ့ပတ်သက်လို့ဖောင်ရမယ်ဆိုရင်ကားလိုက်စင်ပိတ်သိမ်းနေတဲ့အောင်ဒါအရေးယူမယ်ဆိုတဲ့ဥစ္စာပြင်းမှလာပြင်ညာချက်တွေထုတ်ထားတာလည်းတွေ့ရတယ
်သမရဦးသိန်းစိန်ဆိုရလက်ထက်မှာဒီလိုကန့်သက်ချက်တွေရှိနေတာဟာအပြုသဘောဆောင်တဲ့လက္ခဏာမျိုးမဟုတ်ဘူးလို့88မျိုးဆက်ခေါင်းဆောင်ကိုမြအေးကပြောပါတယ
်မဆလာခစ်ကတော့မှဒီ39မိနစ်မှာကျွန်တော်တို့ overall ရှိဆွဲတဲ့ကိစ္စမြမတန်ဆွဲတဲ့ကိစ္စတွေဒါတွေကလုံးတင်တဲ့ကိစ္စတွေပဲအဲ့ဒါတွေကိုလုံးတင်တဲ့အသိစိတ်တည်းရှိတဲ့လူတွေကလုံးတဲ့ကိစ္စကိုအေးအေးယူမယ်လို့ပြောလို့ချိုးတင်ချင်းချောင်းမှုတွေဖြူနေခြင်းဟာအပြုသဘောမြင်မှုတော်တော်ခက်ခဲသွားပြီဒီအာဇာနည်နေ့ကိုတိုင်းပြည်တစ်ပြည်လုံးကတကယ့်ကိုတန်ဖိုးထားပြီးတော့မှမုံမုံမြက်မြက်တန်ဖိုးထားပြီးကြီးညိုကာရဝပြုခြင်းတဲ့နေ့မှာပြူလူထုလွတ်လွတ်လပ်လပ်ကြိုက်တဲ့ပုံစံနဲ့ကာရဝပြုပါစေကျွန်တော်ဒီလူစီကန်းရှိပါတယ်ကျွန်တော်ပြည်လူထုဟာစီးမဲ့ကမ်းမဲ့ဗယံမရာပြည်လူထုမဟုတ်ဘူးလို့ကျွန်တော်တို့ယုံကြည်တယ်။အဲ့တော့အဲ့ဒီဟာကိုလွတ်လွတ်လပ်လပ်လုပ်ခွင့်ပေးစေချင်တယ်ကျွန်တော်တို့ရဲ့သဘောထားလို့လေ။ဟောဒီပေါ်မှာအစိုးရဘက်ကသဘောထားထုတ်ပြန်နေဖြစ်စေမထုတ်ပြန်နေဖြစ်စေဒီဒေတာသားအာဏာပိုင်တွေကမျိုးမျိုးပြောနေတဲ့ဟာတော့ကျွန်တော်မြင်လာကြစနစ်ဟောင်းရဲ့အကျဉ်းအကျံလုပ်ရက်တွေပဲ။ဒါတွေကတော့ကျွန်တော်တခုမှလက်ခံနိုင်စရာမရှိဘူး။
အာဇာနည်နေ့မှာရန်ကုန်တိုင်းဒေသကြီးအတွင်းအုတ်အော်ဆွဲဂုံပြူကြဖို့ကျောင်းသားသမဂ္ဂကဥဆောင်လှုပ်ရှားနေတာကို88မျိုးဆက်ကျောင်းသားခေါင်းဆောင်တွေကပံ့ပိုးကူညီနေကြောင်းလဲကိုမြအိတ်ကပြောပါတယ်။ဒါအပြင်ကိုမင်းကိုနိုင်အစရှိတဲ့88မျိုးဆက်ခေါင်းဆောင်တွေအနေနဲ့အာဇာနည်ပိတ်မှန်မှာတွားရောက်အလေးပြုဖို့ရှိတယ်လို့ NLD အဖွဲ့ချုပ်မှကျင်းပမဲ့ခန်းနာကိုလည်းတက်ရောက်ကြမှာဖြစ်ပါတယ်။ကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဖြစ်မြောက်ရေးကော်မတီအပါအဝင်တိုင်းသားလူငယ်အဖွဲ့30ကျော်ကတော့ဇူလိုင်လ19ရက်အာဇာနည်ခေါင်းဆောင်ကြီးတွေကြာဆုံးသွားတဲ့နနက်10နာရီ38မိနစ်အချိန်မှာနိုင်ငံပိုင်ရုပ်သံမီဒီယာတွေကနေတဆင့်တနိုင်ငံလုံးအုပ်အော်ဆွဲသံ10မိနစ်လွှင့်ပေးဖို့လည်းတောင်းဆိုထားပါတယ်။အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌတောင်းဆန်းစုကြည်ကတော့ဗိုလ်ချုပ်အောင်ဆန်းရဲ့တမိအနေနဲ့အာဇာနည်ပိတ်မှန်မှာကျင်းပမယ်နိုင်ငံတော်အခမ်းအနားကိုတက်ရောက်ပြီးလွမ်းသူပန်းခွေချမှာဖြစ်ပါတယ်။ဒါအပြင်တက္ကသိုလ်ရိပ်သာလမ်းနေအိမ်မှာတန်ငါတွေကိုစွန့်ကပ်ဖို့ရှိပြီးဘာသာပေါင်းစုံဆူတောင်းပွဲလည်းကျင်းပဖို့ရှိတယ်လို့သိရပါတယ်။အာဇာနည်နေ့အထိမ်းအမှတ်အခမ်းအနားတွေကိုလည်းသက်ဆိုင်ရာမျိုးနဲ့အလိုက်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကကျင်းပသွားဖို့ရှိပါတယ်။ AR တိုင်းပသိမ်မြို့မှာတော့ဒီနှစ်အာဇာနည်နေ့အထိမ်းအမှတ်အနေနဲ့တမျိုးလုံးအနှက်မိသက်ကားတွေတင်းမောတွေကနေအုပ်အော်ဆွဲဂုံပြူမှာဖြစ်တယ်လို့မြို့နယ်အုပ်ချုပ်ရေးမှူးကပြောပါတယ်။ဂျစ်တရှကိုလိုနီနယ်ချဲ့လက်အောက်ကလွတ်လပ်ရေးမရခင်1948ခုနှစ်ဇူလိုင်လ19ရက်နေ့နဲ့10နာရီ38မိနစ်အချိန်ရန်ကုန်မြို့ဝင်းကြီးများရုံးမှာမတမာသူလူတစုရဲ့ပစ်ခတ်မှုကြောင့်ဗိုလ်ချုပ်အောင်ဆန်းအပါအဝင်အာဇာနည်ခေါင်းဆောင်ကိုဦးကြာဆုံးခဲ့ပြီးမြန်မာတပြည်လုံးယူကျုံးမရဝန်းနေကြေကွဲခဲ့ရပါတယ်ရှင ်။ကရင်ပြည်နယ်ကလက်ရှိအခြေအနေနဲ့ပတ်သက်လို့ဒီ KNU ကရင်အမျိုးသားအစည်းအရုံးဟာအရေးပေါ်အစည်းအဝေးမနေ့ကကျင်းပခဲ့ပါတယ်။တက်တွေနေရခြားထားရေးကိစ္စကချင်းပြည်နယ်လိုင်စာမှာလုံမဲ့တနိုင်ငံလုံးအပြစ်ခက်ရက်စဲရေးအစည်းအဝေးတွေကိုစလဲတွေလွှတ်ရေးကိစ္စဒုက္ခသည်ကိစ္စပါဝင်မူရီစီဝါတိုက်ဖြတ်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြတာပါ VOA သတင်းတောင်မဲအီမာကပြောပြမှာပါရှင
်ရ မြန်မာအစိုးရနဲ့နှစ်ပေါင်း60ကျော်လက်နက်ကင်ပြီးအပြစ်ခတ်ရဲစေးရေးလှုပ်ထားတဲ့ KNU ကရင်မျိုးသားစည်းရုံးရဲ့အရေးပေါ်ဘိုးကော်မတီစည်းဝေးမှာမြန်မာအစိုးရနဲ့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရဲစေးရေးညှိနှိုင်းရေးအဖွဲ့ NCCT တို့ရဲ့ညှိနှိုင်းရမယ့်အချက်တွေကိုလည်းဆွေးနွေးခဲ့ကြတာပါဒီထက်ကအရေးကြီးဆုံးကမြန်မာအစိုးရဘက်က2008ခုနှစ်ဖွဲ့စည်းပုံအောက်ကနေအပြစ်ခတ်ရဲစေးရေးကိစ္စတွေကိုလှုပ်ဆောင်သွားမယ်ဆိုတာနဲ့တီဆဲဥပဒေတိုင်းလိုက်နိုင်ရမယ်ဆိုတဲ့အချက်တွေကိုပြန်လည်သုံးသပ်ဆွေးနွေးခဲ့ကြတာဖြစ်ပါတယ် KNU ကရင်မျိုးသားအစည်းအရုံးရဲ့မူအရာကတော့ဖက်ဒရယ်ဖွဲ့စည်းပုံမဖြစ်မချင်းလက်နက်ဆွတ်လွတ်မှာမဟုတ်ဘူးဆိုပြီးတွဲဘက်အတွင်းမှုနှစ်ဖြစ်တဲ့ဖတိုမန်းမန်းကပြောဆိုလိုက်ပါတယ
်အဖွဲ့စည်းပြည်ပေါ့နော်ဒီဒိုလာဒက်ဒီစစ်မှန်တဲ့ဖက်ဒရယ်ဖွဲ့စည်းပုံကိုမရောက်မချင်းကတော့နိုင်ငံရေးရကျွန်တော်တို့ဒီလက်နက်ဒီကိုတော့ကျွန်တော်တို့ဒီအတာပဲဖြစ်ဖြစ်လက်နက်တွေကိုတို့တာပေါ့နော်ကျွန်တော်တို့ဒီတပ်မတော်အပြင်ကူးပြောင်းတာပဲဖြစ်ဖြစ်အဲဒါဒီကိုတော့ကျွန်တော်တို့ကကြွားလို့ရမှာမဟုတ်ဘူးပေါ့နော်တကယ်လို့ဒီနိုင်ငံကြီးရဆွေးနွေးမှုဒီလေလို့ခေါင်းပုံလည်းအပြစ်ပြန်ပေါ်ပေါက်လာပြီးတော့မှတိုင်းသားအလုံးလက်ခံတဲ့အချိန်ကျရင်တော့တို့တတ်မလို့ပေါ့တော့ပေါ့တို့လူငယ်ဆိုင်ရာအပြန်လေဖုန်းစီးရေးဆိုတဲ့ကိစ္စတွေမှာအဲ့ဒီအချိန်ကျမှပဲကျွန်တော်တို့ဒီတပ်ပိုင်းဆိုင်ရာနဲ့လူငယ်ဆိုင်ရာအပြင်ဒီကူပြောင်းရေးကိုထက်သွင်းစဉ်းစားပြီးတော့ဆောင်ရွက်မှာဖြစ်ပါတယ်
KNU နဲ့မြန်မာအစိုးရတို့ဟာအပြစ်ခတ်ရဲစေးရေးလက်မှတ်ရေးထိုးပြီးကြတဲ့ကတိုက်ပွဲကြီးတွေမရှိတော့ပေမဲ့တပ်မဟာအသီးသီးမှစစ်တပ်ချင်းနယ်မြေကိစ္စတွေအပါအဝင်တပ်ရင်အားတိုးချဲ့ချထားမှုတွေကြောင့်ဖြစ်ခတ်မှုတချို့ကတော့ရှိနေတာပါဒီလိုအခြေအနေတွေကြောင့်ငြိမ်းချမ်းရေးတည်ဆောက်ဖို့ကအကန့်အသတ်တွေရှိနေတယ်ဆိုပြီးဖရိုမန်းမန်းကပြောဆိုပါတယ
်ပဏာမပြစ်ခတ်ရဲစေးရေးစတင်လက်မှတ်ထိုးပြီးကြတဲ့ကတပ်ပိုင်းဆိုင်ရာကိစ္စနဲ့ပတ်သက်ပြီးတော့ကဲကဲမမနဲ့တတိချာချာညီနဲ့ဆောင်ရွက်မှုမရှိတဲ့အခါကျတော့အဲ့လိုပဲကျွန်တော်တို့ပြီးအစိုးရဘက်ကစစ်တပ်ဘက်ကပေါ့နော်တပ်ဘက်ကနေပြီးတော့မှနေရာတိုးချဲ့ကြတယ်ရှင်းတော့လေစီကြီးအရာစုံမမှုတွေစီကြီးအရာပြောမှဆိုအခွင့်အရေးယူရလေတော့ကျွန်တော်တို့တွေ့နေရတာဒါကတော့ဒီစစ်ကမ်းတိုးချဲ့ကြတယ်မကဘူးကျွန်တော်တို့အချို့နယ်မြေတွေမှာဆိုလို့ရှိရင်တော့စစ်စင်စစ်ကြောင်းတဘောမျိုးမဟုတ်ဘူးတော့မှတို့တရရဲ့အင်အားတွေအနေငယ်နဲ့ထိုးလာလေတိုက်အင်အားနဲ့တွာလာလှုပ်ရှားနေတာကိုလည်းကျွန်တော်တို့ပြင်ရတယ်အဲ့ဒါကြောင့်မို့ပဲကျွန်တော်တိုက်ပွဲကြီးဖြစ်နေတယ်ဆိုတာလေအဲ့ဒီအချိန်ကြောင့်ဖြစ်ပါတယ်စစ်ပြရစရိတ်ကာလမှာကတော့စစ်ပြဘက်ကဒါတော့အခွင့်ကောင်းယူလိုက်တဲ့သဘောလို့ကျွန်တော်တို့ပြောရတယ်စစ်ပြဘက်ကဒါဒီတရဲ့စုံမရေးကိုပုံမူပြီးတော့မှအခွင့်ကောင်းယူလိုက်တယ်ပေါ့နော်ဒါတော့ဒါအဲ့ဒီပုံမှာတော့ကျွန်တော်တို့လည်းပြည်စုံစွန်းရင်းမှာဆက်ပြီးတော့ညှိနှိုင်းရမယ်အချိန်ကြီးရှိပါသေးတယ်ပေါ့နော်ဒီလိုအချိန်ကြောင့်လည်းပဲကျွန်တော်တို့ဒီတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတည်ဆောက်တဲ့နေရာမှာအခက်အခဲရှိနေပါတယ်။တပွဲပေါ်မှာပြင်းပြင်းရပြီးမဲ့လည်းစစ်မီပြင်းပေါ်မှာကိုယ်ကိုတက်ပြီးကိုယ်ချက်တက်ပြီးထိတဲ့မှုတွေရင်ဆိုင်မှုတွေပုံမဖြစ်ပေါ်လာနေတဲ့ပုံမှာကတော့ကျွန်တော်တို့ဒီငင်းငင်းပုံမှာလည်းဒီယုံကြည်မှုတည်ဆောက်ဖို့အတွက်ကအကန့်အသတ်တွေအန္တရာယ်ဖြစ်နေပါတယ်
။ဒီချိန်ထဲမှာပဲကရင်ပြည်နယ်အတွင်းကထွက်ပြေးတိမ်းရှောင်လာတဲ့စစ်ပြေးဒုက္ခသည်တွေနဲ့ကရင်ပြည်နယ်အတွင်းကအိုးအိမ်မဲ့ဒုက္ခသည်တွေရဲ့အရေးကိစ္စနဲ့ပတ်သက်ပြီးတော့လဲဆွေးနွေးမှုတွေလုပ်ခဲ့ကြပါတယ်။မကြသေးခင်ကတော့ထိုင်းနဲ့မြန်မာအစိုးရတွေပူးပေါင်းပြီးထိုင်းနိုင်ငံထဲမှာခိုလုံနေတဲ့ဒုက္ခသည်တွေပြန်ပို့ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပြီးမဲ့ KNU ဘက်ကတော့ပြန်ပို့ဖို့အတွက်စိတ်ချလုံခြုံတဲ့အခြေအနေမရှိသေးဘူးလို့ဆိုပါတယ်။
ဒါဒီတော့တဲ့ဒီကပြန်ပို့ဖို့ကဒါစိတ်ချလုံလောက်တဲ့အခြေအနေတွေတော့မရှိနိုင်သေးဘူးလို့ပဲဆိုရမှာဖြစ်ပါတယ
်။ဆွေးနွေးပွဲတွေအတွင်း KNU ဘိုးကော်မတီဝင်38ဦးတက်ရောက်ခဲ့ပြီးမကြာခင်မှာကချင်ပြည်နယ်လိုင်စာမှာပြုလုပ်မဲ့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရဲစေးရေးညှိနှိုင်းရေးအဖွဲ့ NCCT ရဲ့အစည်းအဝေးအတွက်ကိုယ်စားလှယ်5ဦးကိုလည်းရွေးချယ်ခဲ့ကြပါတယ်။ဆွေးနွေးပွဲတွေအတွင်းကရင်ပြည်နယ်အတွင်းမှာလက်နက်ကင်အဖွဲ့တွေစုပြီးမူရစ်စေဝါတိုက်ဖြတ်ရေးလုပ်ငန်းတွေလုပ်မဲ့အကြောင်းတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးပွဲကိုဇူလိုင်လ14ရက်ကနေ16ရက်နေ့အထိ KNU ထိန်းချုပ်ရာလော်ခီလာဆိုတဲ့နေရာမှာကျင်းပခဲ့ကြပါတယ်ရှင်
။ VOA သတင်းတောက်မအေးမှာပါရှင်။ကျမတို့ VOA မြန်မာပိုင်းရဲ့တောက်ကြနေနေတဲ့ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို